ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရောကရင်ပြည်နယ်ဝန်ကြီးချုပ်ကပါကြောင်မီးသွေးသုံးဓာတ်ပစ်ဆက်ရုံနေပဲ့အာယုံကျတဲ့အခါဗြိတိန်မှာမွေးဖွားပြီးအမေရိကန်နိုင်ငံသားအဖြစ်ခံယူပေမဲ့ဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားတဲ့စကော့တလန်လူမျိုးဆရာဝန်စာရေးဆရာ AG ခရိုနင်1938ခုနှစ်ကရေးသားထုတ်ဝေခဲ့တဲ့ The Citadel ကိုသွားတရီရမိပါတယ်ဒီစာအုပ်ကိုဆရာမောင်ထွန်းသူကရေးတိုင်းလို့မြန်မာဘာသာပြန်ထုတ်ဝေခဲ့ပါတယ်ဝေလာနဲ့တောင်ပိုင်းမှာရှိတဲ့ကြောင်မီးသွေးမိုင်းတွင်မြို့တစ်မြို့ကဒေသခံတွေကြောင်မီးသွေးမှုန်ရှုရှိုက်နေရတာနဲ့အဆုတ်ရောဂါရတာကိုဆက်ဆက်ရေးဖွဲ့တဲ့စာအုပ်ဖြစ်ပါတယ်1981ခုနှစ်မှာ AJ ခရိုနင်ကွယ်လွန်ပြီးနောက်25နှစ်အကြာကမ္ဘာတဝှမ်းမှာကြောင်မီးသွေးသုံးဓာတ်ပစ်ဆက်ရုံသစ်တွေတိစောက်နေတာရတန်းကရပ်ဖို့ကမ္ဘာပံဥက္ကဋ္ဌကသတိပေးပါတယ်အမေရိကန်နဲ့ဥရောပမှာကြောင်မီးသွေးသုံးနေတာတွေတဖြည်းဖြည်းနဲ့လျှော့ချနေပေမဲ့အာဖရိကနဲ့အာရှတိုက်မှာကြောင်မီးသွေးသုံးဓာတ်ပစ်ဆက်ရုံ1500လောက်တိစောက်ဖို့စီစဉ်နေတာကိုသတိပေးတာပါကမ္ဘာကြီးပူနွေးရတာနဲ့ကမ္ဘာလေတုညဉ့်ညမ်းရတဲ့အဓိကအကြောင်းရင်းတွေတဲ့ကြောင်မီးသွေးသုံးဓာတ်ပစ်ဆက်ရုံတွေပါဝင်ပြီးလေတုညဉ့်ညမ်းမှုကြောင့်ကမ္ဘာမှာတစ်နှစ်တစ်နှစ်အချိန်မတိုင်မီလူ3သန်းကျော်သေဆုံးနေရတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကလည်းပြောပါတယ်ဆင်ရဲနေနေတာကိုရေလေနဲ့နေစွမ်းအင်လို့တန့်စင်နဲ့စွမ်းအင်ကပဲဆွဲတင်နိုင်ပြီးကြောင်မီးသွေးကရတဲ့လျှက်စစ်ဓာတ်အားနဲ့တော့ကုစားလို့မရဘူးလို့လည်းကမ္ဘာဘာကသတိပေးပါတယ်။ကြောင်မီးသွေးနဲ့လျှက်စစ်ထုတ်နိုင်လို့ဆင်းရဲသားတွေလျှက်စစ်မီးလည်းရလျှက်စစ်ရလို့ပွင့်လန်းလာတဲ့အလုတ်ကင်အခွင့်အလမ်းတွေရကြပေမဲ့ကြောင်မီးသွေးနဲ့ဆက်ဆက်ဖြစ်ပေါ်တဲ့ကျန်းမာရေးနဲ့တခြားပတ်ဝန်းကျင်ဆိုင်ရာပြဿနာတွေကုစားရတာကအရင်နီပိုကြီးမားမှာကိုသိပေးနေတာတွေလည်းရှိပါတယ်အမေရိကန်ပြည်ထောင်စုကအထင်ကြီးဟာဗတ်တက္ကသိုလ်နဲ့ကမ္ဘာကျော်ပတ်ဝန်းကျင်ထင်သိမ်းရင်း Greenpeace စိမ်းလမ်းငင်းညံဖွဲ့ကလည်းစီစဉ်ထားတဲ့ကြောင်မီးသွေးဓာတ်ပစ်ဆက်ရုံစီမံကိန်းတွေကိုမြန်မာနိုင်ငံကပြဖြက်လိုက်မယ်ဆိုရင်တစ်နှစ်ကိုလူ9100လောက်အသက်ချမ်းသာရရမယ်လို့သူတေသနလုထားပါတယ်ဒါပေမဲ့ဒီကြောင်မီးသွေးဓာတ်ပစ်ဆက်ရုံစီမံကိန်းကို80တိုးလို့စိုးကျိုးဖြစ်လာရင်ပြည်သူကပေးတဲ့ပြစ်ဒဏ်ကိုခံယူဖို့အသင့်ရှိတယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကရဲရဲဝင်းဝင်းပြောကြားလိုက်ပါတယ်ဒေါ်နန်းခင်ထွေးမြင့်ဟာဒီမိုကရေစီရဲ့ရုန်းကန်လှုပ်ရှားမှုမှာမဖောက်မပြန်အစဉ်တစိုက်အနစ်နာခံလာသူမှုလေးစားထိုက်သူဖြစ်ပါတယ်။ပြည်သူပတ်တော်သားတဦးရဲ့စကားတိုင်းဆိုပြည်သူပေးတဲ့ပြစ်ဒဏ်ကနောက်ကြောင့်မျိုးသွေးဆိုးကျိုးကိုအရင်ခံစားရမှာကပြည်သူပဲဖြစ်ပါတယ်။ဒေါ်နန်းခင်ထွေးမြင့်တာဝန်ယူတဲ့ကြောင့်မျိုးသွေးသုံးဓာတ်ပစ်ဆက်ရုံအတွက်ဆာဖော်နဲ့ကာဗွန်တန့်စင်ထားတဲ့ Clean Coal Technology ဆိုတဲ့တန့်စင်ကြောင့်မျိုးသွေးနည်းပညာသုံးပါဖြစ်ပြီးထိုင်းအခြေစိုက်တိုယိုထိုင်းကုမ္ပဏီကအကောင့်ထဲဖော်မှာပါတိုယိုထိုင်းကုမ္ပဏီဟာဂျပန်နိုင်ငံကတိုယိုအင်ဂျင်နီယာရင်းကော်ပိုရေးရှင်းနဲ့တဝက်အထူးစီးပွားရေးစက်မှုဆောင်အကောင့်ထဲဖော်ဖို့စစ်အစိုးရနဲ့လေဝါချင်းရိုက်ခဲ့တဲ့ Italian Time Development Public Company Limited တို့ကိုဖက်ဆက်ထူထောင်ထားတဲ့လုပ်ငန်းကြီးလည်းဖြစ်ပါတယ်ဂျပန်နိုင်ငံပါလာရင်အများဆုံးရင်နေရတဲ့ကြောင်မီးသွေးမဟုတ်ဘဲတန့်စင်ကြောင်မီးသွေးနည်းပညာသုံးပါမှုလက်ခံနိုင်စရာရှိပေမဲ့မြန်မာဆိုင်ရာကွန်ရက်တာဝန်ခံဒေါ်ဒေဝီတန့်စင်ဆိုရင်မိတာကတော့
ပမာပြည်က clean go လုပ်မဲ့ကြောင့်မိသွေးပြပနေတွင်းပြီးလောက်ရမှာအဲ့ဒီတကယ်ကိုကဘယ်လိုလုပ်မိတာကတွေကျော့နိုင်မလဲ clean go ဆိုတာလည်းအဆက်တဆင့်လောက်လုပ်မှဂျပန်မိတ်ဆွေတွေနဲ့တွေ့တဲ့အခါမှာသူတို့ကပြောတယ်အားတဲ့ခမားတို့ရှီကပြောနေတယ်တဲ့ 99.99clean ဖြစ်မှာပါဗောမစိုးရိမ်မှနဲ့လို့ပြောနေတယ်တဲ့စဉ်းစားလို့မရဘူးတဲ့ကျွန်တော်တို့တောင် 97.4 ကိုမနေထိန်းရတယ်တဲ့ဒီလောက်တောင် 73 မျိုးအစိတ်ထွက်တဲ့ကြောင်မီးသွေးကိုထိန်းရတယ်ပစ္စည်းတွေထည့်ရတယ် management လုပ်ရတဲ့တာဝန်ပေါ့မီးပညာဟာတာမန်မှမဟုတ်တာကျမတို့ဗမာပြည်ကတာမန်ကြာဆန်းဆက်ကလေးဘီယာဆက်ကလေးကထွက်တဲ့ရေတွေဘားတွေအနတ်အသက်တွေတောင်မှထိန်းချုပ်နိုင်သေးဘူးအခုကားတွေအများကြီးဆက်ယုံနေဖြစ်လာတာနဲ့ပဲညဉ့်ညမ်းနေပြီဆိုတော့အရင်အစိုးရထိုးခဲ့တဲ့ MOU အတိုင်းလုပ်မယ်ဆိုလို့ရှိရင် Greenpeace တို့ Harvard ကresearch paper တွေအရမြန်မာနိုင်ငံရဲ့အနာဂတ်ဟာအလားအလာမကောင်းဘူးလေ
။တဘာဝပတ်ဝန်းကျင်စောင်းမားတွေလည်းရေးသားနေပြီးကြောင်မီးသွေးနဲ့ပတ်သက်လို့မိကြီးကမျိုးမိသောငကားကြီးစာတမ်းပြုစုတဲ့ဦးဆုံးမုံမြင့်ကတော့ဒေါ်ဒေဗီတန့်စင်ပြောတဲ့အစဉ်အဆက်တွေကိုကောင်းကောင်းကြီးသိထားသူပါ။
Japan ကတော့ clean code တိုင်ကို 100% တော့မဖြစ်ဘူးလေ။ကဘာကသတ်မှတ်ထားတဲ့စံသုံးဝင်တယ်။ဒါပေမဲ့စေယုံကြီးပဲတည်လို့မရဘူး။ဘေးပတ်ဝန်းကျင် buffer zone ထားတယ်။အနည်းဆုံး P 50 60 20 meter အထက်ထပ်ပိတ်နေစိတ်အောင်ဆိုက်ရတယ်။ဒီအနံပြီးအနည်းဆုံး P နေရာတော့ရှိရတယ်။လေရတော့ဖဲ့ဖို့ပတ်လည်းဆိုက်ရတော့ပေါ့။နောက်တစ်ခုကဖက်ပေါ်လာပြာ။ကြောင်မီးသွေးမတန်တရာလောက်ပြီးဆိုရင်ပြာ10တောင်လောက်ထွက်တယ်။အဲ့ဒီပြာရဘာလို့မလဲ။ဒီလမ်းကြီးကနေပြီးတော့ကွန်ကရစ်တုံးထုတ်ရဆဲကိုပြန်သုံးတယ်။သုံးတဲ့ဆိုရင်ဂျပန်ကြီးကအဲ့ဒီဆဲကိုထပ်ပြာရဲ့30ရာခိုင်နှုန်းကိုသုံးနိုင်တယ်။ဂျန်နဲ့90ရာခိုင်နှုန်းတို့တော့ပင်လေတွေကိုစွန့်ပစ်တယ်လေ။ပင်လေထဲမှာသမလိပြားတွေကိုရိုက်ထားပြီးတော့ချက်ချင်းအားဖြင့်ကျွန်းကိုသူတို့ချက်ယူရအောင်နော်။ကျွန်တော်တို့ဒီမှာစဉ်းစားမှာအဲ့ဒါပဲအဓိကပြာပဲ။နောက်တစ်ခါရေး။ကျောင်းသူဆဲကရေးအများကြီးသုံးတယ်။ဒီပြရပါလေတကယ်လို့ပင်နဲ့ပင်ကန်းနာမှာတင်ပါလေပင်လည်းပင်ရှိကြရပြင်အဲ့ဒီရတ္တိတာငကိုရေကရေယူရှားတဲ့ရတ္တိအဲ့ဒါကိုစဉ်းစားရမယ
်ဂျပန်နိုင်ငံဟာဖွံ့ဖြိုးဆဲနိုင်ငံတွေတဲ့တန့်စင်စွမ်းအင်ကန်းနာမှာကုညီပံ့ပိုးဖို့စီစဉ်ထားတာလည်းရှိပါတယ်ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ Sierra Club ကဒေါ်ယူယူသင်က
ဖူကူရှိမာနျူကလ িয়ার ပါဝါပလန့်ကြီးပိတ်လိုက်ရတဲ့အတွက်ကြောင့်မလို့ပြက်စစ်တွေ energy တွေလိုတော့နောက်ပြီးသူတို့ကလည်းကြောင်မီးသွေး specialist သူတို့တိုင်းပြည်မှာတခြားဘာမှမထွက်တော့ကြောင်မီးသွေးဓာတ်စစ်စက်ရုံကြီးအများကြီးရှိတယ်ဒါပေမဲ့ coal industry ကကမ္ဘာမှာကျလာပြီဆိုတော့သူတို့ကတခြားနေရာကိုသွားလို့မရတော့ဘူးသူတို့ကသွားရမယ့်နေရာဒီ developing country တွေဗမာတို့ Indonesia တို့ Laos တို့ South Africa တို့ target ထားပြီးကြောင်မီးသွေးစက်ရုံကိုသူတို့ရွှေ့ရမှာပေါ့နော်
တရုတ်နိုင်ငံကရွှေ့လာတဲ့ဒီကစ်ကြောင့်မိသေးသုံးဓာတ်ပိဆက်ယုံကတော့ရာဇဝေးမှာစတင်လောက်အောင်စိုးကျိုးတွေတထမ်းတပိုးကြီးပေးတဲ့အခါစီမံကိန်းအကောင့်ထဲပေါ်တဲ့လူတွေထိခိုက်ခံစားရတာမဟုတ်ဘဲဒေသခံတွေပဲပိဆက်ရပါတယ်။ဒါကြောင့်လည်းပြည်သူလူထုကရွေးကောက်တင်မြှောက်လို့ပြည်내ဝန်ကြီးချုပ်ဖြစ်လာတဲ့ဒေါ်နန်းခင်ထွေးမြင့်ကကြောင့်မိသေးဆက်ယုံကဖြစ်လာတဲ့စိုးကျိုးကိုတောင်းရင်ယူတယ်ပြောပေမဲ့ကရင်ပြည်내လူထုကတော့ in current state no call ဆိုပြီးကရင်ပြည်နယ်အတွင်းကြောင်မီးသွေးအလိုမရှိလှုပ်ရှားမှုစတင်နေပါပြီ။ဒေါ်ဒေဝီတန့်စင်ပြောတာကတော့
ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကနေဒီလေတုညဉ့်ညမ်းမှုကြောင့်တန်းနဲ့ချီသိနေပါတယ်27ရာစုမှာပြောနေပြီးအားလုံးကကြောင်မီးသွေးကိုယာယီကနေအနောက်ကိုဆုတ်တဲ့အချိန်မှာဒီကအတင်းကိုသုံးဖို့လုပ်နေတယ်ဆိုတော့မတို့ခေါင်းဆောင်ပြောထားတဲ့ပြည်သူနဲ့အတူဆိုတာနဲ့ဆန့်ကျင်ဘက်တွေဖြစ်နေပြီလေ။
တခြားတခြားရေးမှာ clean code technology လက်တွေမကျင့်သုံးခင်ဒီကြောင်မီးသွေးသုံးဆက်ယုံမှအရင်စမ်းသပ်ကြည့်စီခြင်းလို့လဲအကြံပေးပါတယ်ရှင်